ရခိုင်ပြည်နယ်အတွင်းမှာ2016ခုနှစ်အောက်တိုဘာလ9ရက်နေ့ကနေစပြီး2019ခုနှစ်ဖေဖော်ဝါရီလ3ရက်နေ့ထိဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်အယတ73ဦးသေဆုံးခဲ့ပြီး9ဦးဒဏ်ရာခဲ့တယ်လို့9ဦးလည်းပျောက်ဆုံးနေစေလို့မြန်မာနိုင်ငံရဲ့နိုင်ငံတော်အတိုင်ပင်ရုံးသတင်းနဲ့ကြေညာရေးစာမျက်နှာမှာစနေနေ့ကဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကရခိုင်ပြည်နယ်မောင်တော်ဒေသအတွင်းမှာရှိတဲ့နေစာလုံခြုံရေးစခန်းတွေကိုလက်နက်ကင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးဒီရဲ9ဦးစစ်သား5ဦးတေဆုံးခဲ့ရပြီးတော့အကြမ်းဖက်တိုက်ခိုက်မှုကြောင့်အောက်တိုဘာလ10ရက်နေ့ကနေစပြီးဒေသအတွင်းမှာကာဖျူအမိန့်ထုတ်ပြန်ခဲ့ရပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးနောက်ဒုသမ္မတဦးမြင့်ဆွေဦးဆောင်တဲ့အဖွဲ့ဝင်73ဦးပါစုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ဖွဲ့ကိုလည်းအစိုးရကဖွဲ့စည်းခဲ့ပါတယ်။ဒါပေမဲ့လည်းလူခွင့်ရချိုးဖောက်မှုအသည့်တွေရှိလာတဲ့ဆိုပြီးတော့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ကလစ်လာတွေ့ရှိချက်အရတင်ပြမယ့်အစီရင်ခံစာကိုထုတ်ပြန်ဖို့ရွှေ့ဆိုင်ခဲ့ပါတယ်ရှင်။